အီဂျစ်နိုင်ငံအလက်ဇန်ဒရီးယားမြို့မှာတောက်ချာနေကဖြစ်ပွားခဲ့တဲ့ဂျန်တန်နဲ့လမ်းပေါ်တိုက်ပွဲတွေအတွင်းမှာသမ္မတမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ဆန့်ကျင်ကန့်ကွက်သူတွေအကြားတနက်တွေပြောင်းဦးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။လုံခြုံရေးတွေကတန်ကြက်ကာကားတွေနဲ့မြေယူဘုံတွေသုံးပြီးဖြိုခွဲခဲ့ပေမဲ့လို့မစ္စတာမော်စီရဲ့နိုင်ငံရေးပါတီယုံတွေမိရှို့ဖျက်ဆီးမှုတွေကိုတော့အချိန်မီမတားဆီးနိုင်ခဲ့ပါဘူး။အဓိကယုံတွေဖြစ်ပွားနေချိန်မှာဓာတ်ပုံရယူဖို့ကြိုးစားနေတော့ဓာတ်နဲ့အထူးခံခဲ့ရတဲ့အမေရိကန်နိုင်ငံသားအပါအဝင်သေဆုံးသူ2ဦးရှိတယ်လို့အနာပိုင်တွေကပြောပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့အီဂျစ်နိုင်ငံထဲမှာမလို့အပ်ဖဲခီးသွွာလာမှုတွေကိုရှောင်ရှားဖို့အမေရိကန်နိုင်ငံသားရေးဌာနကခီးသွွာလာမှုသတိပေးချက်ထုတ်ပြန်ထားပါတယ်။တရုတ်ဝန်ထမ်းတချို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုလည်းဘေးလွတ်ရာရွှေ့ပြောင်းပေးသွားမှာဖြစ်ပါတယ်။ဆန္ဒပြသူတွေဟာကိုင်ရိုမြို့ကတဟူရန်ရင်ပြင်မှာလဲစုဝေးခဲ့ကြပြီးတော့အီဂျစ်လန်တွေလွင့်ထူလို့မစ္စတာမော်စီယာရုကနေဖယ်ရှားပေးဖို့တောင်းဆိုခဲ့ကြပါတယ်။သူတို့ဟာမစ္စတာမော်စီသမ္မတတပ်တန်းတနည်းပြေတနည်းနည်းနေမှာအစိုးရဆက်ငယ်ပြန်ဆန္ဒပြပွဲတွေကိုကြီးကြီးမားမားပြုလုပ်သွားဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။မစ္စတာမော်စီနဲ့မွတ်စလင်ညီကိုတော်များလှုပ်ရှားမှုဟာဘာသာရေးလွတ်လပ်ခွင့်တွေညော့နေအောင်ကြိုးစားနေပြီးသမ္မတဟာဟိုစနီမူဘာရက်ကိုဖယ်ရှားခဲ့တဲ့2011ခုနှစ်လူမှုအုံကြွမှုတွေရဲ့ဆန္ဒတွေနဲ့အညီဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့ဆန္ဒပြသူတွေကစွပ်စွဲပြောဆိုနေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမစ္စတာမော်စီကိုထောက်ခံသူတွေကလည်းလူမှုစုဝေးမှုတွေပြုလုပ်ဖို့ပြင်ဆင်နေကြပါတယ်ရှင်။